Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ19ရက်ပုတ်ထိုးနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ16925ရောနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များကျမ်းမာကြပါရဲ့လားဒီကနေ့အစီအစဉ်မူကတော့ကျွန်မနန်းလောက်ပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါဟောင်ကောင်လွတ်တော်အဆောက်အဦတွေကိုဝင်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေအကြားဒီကနေ့ရုံးရင်ဆက်ခတ်ဖြစ်ခဲ့ပါတယ်ပြည်ခရီးလက်ကယထာပူတာရုံတစ်ခုမှာတိုက်ခိုက်ခဲ့တဲ့ပါလက်စတိုင်းအချက်ဖက်သမားရဲ့အိမ်ကိုအစ္စရေးလုံခြုံရေးတပ်ဖွဲ့တွေကဖျို့ချဖျက်ဆီးလိုက်ပါတယ်တခါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလို့ဆိုရဲလူမောင်ကိုကူးခံရသူ60ကျော်ကိုတောင်အာရှဒေသကမ်းလွန်ပေးလယ်မှာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကကယ်တင်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြပြပေးပါမယ်ရှင
်ကောင်းပါပြီရှင်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုက်စားအနေကအပိုတင်နန်းချောင်းကိုအစိုးရတပ်ကပစ်ခတ်တဲ့လက်နက်ကြီးကြီးစံကြားရောက်ပောက်ခွဲခဲ့တဲ့တဲ့တွေနဲ့ပတ်သက်လို့ကတော့
ဒီ2020မှာခရယာချောင်းပြီးတော့မှခရယာချောင်းကလည်းပြီးတော့မှဒီ PO ရဲ့ PA ရဲ့သူ့ပူလောင်းတင်နန်းချောင်းတော့မှလက်နက်ကြီး1
ကိုချင်းငင်းချမ်းရဲ့အကျိုးဆောင်အဖွဲ့ကဥလမိုင်ကွန်ကြားကပြောသွားတာကိုနောက်ပိုင်းမှာအသေးစိတ်တင်ပြပေးပါမယ်နောက်ပိုင်းမှာတော့ကုလသမဂ္ဂလူဦးရေရန်ပုံငွေဖွဲ့ UNFPA ကကမ္ဘာလူ့ရေအခြေပြုအစည်းအဝေးခန်းစာမှာမြမလူငယ်တွေနဲ့ပတ်သက်တဲ့အကြံပေးချက်တွေအကြောင်းအပြင်နိုင်ငံတကာသတင်းတပုတ်မှာတော့ဂျေရုဆလင်ကဂျူးဖျားကျောင်းကိုမနေ့ကတိုက်ခိုက်မှုအတွက်အစ္စရေးတို့ရဲ့တုံ့ပြန်မဲ့နောက်ဆက်တွဲသတင်းတွေကိုလည်းနှာစင်ကြမှာပါခုအရင်ဆုံးတော့ပုတ်ထုံးနဲ့ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ကိုညောင်ဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်ဟောင်ကောင်လွတ်တော်အဆောက်အဦတွေကိုဒီကနေ့မနေ့အစောပိုင်းကဝင်မှုကြိုးစားတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေအကြားရုံးရင်ဆက်ခတ်ဖြစ်ခဲ့ပါတယ်စနပြသူတွေကလွတ်တော်အဆောက်အဦရဲ့ပြတင်းပေါက်တွေကိုတန်ထဲအတားစီတွေနဲ့ရိုက်ခွဲကြပါတယ်အတိကယုံနေနေရဲတပ်ဖွဲ့ဝင်တရာလောက်ကငရုတ်ကောင်းရီတွေနမတ်တုတ်တွေသုံးပြီးတော့စနပြသူတွေကိုဖြိုခွဲပါတယ်စနပြသူ၄ယောက်ထက်မနည်းဖမ်းဆီးခံရပြီးရဲတပ်ဝက်ဝင်၃ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်လွတ်တော်အဆောက်အဦမှာလုပ်ငန်းတချို့ကိုဖျက်လိုက်တယ်လို့အစိုးရထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပေမဲ့ဒီနေ့နောက်ပိုင်းမှာတော့အခြေအနေဟာငြိမ်သက်နေပါတယ်ဒီဖြစ်ရဟာဖြင့်နေရတော်မများကိုနှစ်လနီးပါးကြာတိမ့်ပိုက်ထားဘူးတဲ့ဒီအများအဖြစ်ကျောင်းသားဆန္ဒပြသူတွေရဲ့ပုံမှန်လုပ်ရတဲ့ကွာခြားနေတာပါအခုလိုလွတ်တော်တဲ့ဝင်ရောက်ဖို့အတင်းကြိုးစားတာကိုဆန္ဒပြသူတွေအနေနဲ့အကြမ်းဖက်ကြဖို့တိုက်တွန်းတဲ့ Civic Party ကောင်းဆောင် Alan Leon အပါအဝင်ဒီမိုကရေစီလိုလားတဲ့လွတ်တော်ကိုယ်စားလှယ်အများပြားနဲ့ဆန္ဒပြကောင်းဆောင်အများပြားကရှုံချကြပါတယ်။အင်္ဂါနေ့တုန်းကတော့ဆန္ဒပြသူတွေစက်တင်ဘာလကတည်းကတိုင်းထားတဲ့နေရာတစ်ခုကိုအာဏာပိုင်တွေကဝင်ရှင်းချိန်မှာဆန္ဒပြသူတွေကညင်ညင်ကြမ်းကြမ်းပဲနေခဲ့ကြပါတယ်ရှင်
။တရုတ်နဲ့ရုရှားနိုင်ငံတွေမှာဟန်ပြသဘောစီးပွားရေးလုပ်နေတဲ့မြောက်ကိုရီးယားနိုင်ငံကစက်ပစ္စည်းတို့ကုမ္ပဏီတစ်ခုဟာကုလသမဂ္ဂရဲ့စီးပွားရေးတန်ခတ်မှုကိုခံရဝယ်ရှိနေပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ထုတ်လုပ်ရေးအစီအစဉ်တွေနှိမ့်ပြေးသွားအောင်ဆိုပြီးနိုင်ငံတကာကလုပ်နေတဲ့ပိတ်ဆို့တန်ခတ်မှုတွေဟာထိရောက်မှုမရှိဘူးလို့အမေရိကန်အခြေစိုက်နျူကလ িয়ার မပြန်ပွားရေးအဖွဲ့တစ်ခုကသတင်းသီးသီးကဆိုပါတယ်။မြောက်ကိုရီးယားကဒုံးကျည်နဲ့ယူရေနီယံတန့်စင်ဆက်တွေမှာအသုံးပြုမဲ့ဆက်ပစ္စည်းအပိတ်အစိတ်ပိုင်းတွေကိုထုတ်လုပ်နေတဲ့ Yonhap ဆိုတဲ့ကိုရီးယားဖက်ဆက်ကုမ္ပဏီတစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့နှစ်ထဲမှာစီးပွားရေးတန်ခတ်ပိတ်ဆို့ခဲ့ပါတယ်။ဒီတန်ခတ်မှုရကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဟာယုံဟာကုမ္ပဏီအပါအဝင်သူနဲ့ဆက်ဆက်တဲ့ကုမ္ပဏီတွေနဲ့အဆက်ဆံမလုပ်ကြဖို့ဖြစ်ပါတယ်။ဒါပေမဲ့လည်းအင်ကာမဏိတုံးကထုတ်ပြန်တဲ့အစည်းအဝေးတစ်ဆောင်မှာတော့အဲ့ဒီကုမ္ပဏီဟာနိုင်ငံတကာနဲ့အယောင်းဝယ်ဆက်လုပ်နေစေပဲလို့လေးလာတွေးရှိရပါတယ်။ယုံဟာကုမ္ပဏီတို့ပစ္စည်းတွေကိုတရုတ်ဝေဟန် CNC နည်းပညာကုမ္ပဏီနဲ့ကွန်ယူလို့ခေါ်တဲ့ရုရှားနည်းပညာကုမ္ပဏီတွေကဈေးကွက်မှာကိုစားပြုရောင်းနေကြတာဖြစ်ပါတယ်။
ဂျေရုဆလင်မှာပြီးခဲ့တဲ့လတုန်းကယထာဗုဒ္ဓယုံတစ်ခုကိုဝင်ရောက်တိုက်ခိုက်ပြီးလူများကိုတပ်ဖြတ်ခဲ့တဲ့ပါလက်စတိုင်းအကြမ်းဖက်သမားရဲ့နေအိမ်ကိုအစ္စရေးလုံခြုံရေးတပ်ဖွဲ့တွေကဒီကနေ့ဖျောချပျက်စီးလိုက်ပါတယ်။အရှိဂျေရုဆလင်စီဝေါ်လ်အရက်မှာရှိတဲ့ဒီပါလက်စတိုင်းအမျိုးသားရဲ့နေအိမ်တိုက်ခန်းတစ်ခုလို့အပျက်စီးပိုင်းဆိုင်တွေနဲ့ကြံရစ်ခဲ့တာပါ။သူရဲ့အိမ်ဟာဒီမကြသေးခင်လတွေအတွင်းဂျူးနဲ့မွတ်စလင်တွေအကြားတင်းမာမှုတွေမြင့်မားလာတာနဲ့အမျှဆန္ဒပြမှုတွေနဲ့ထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပွားခဲ့တဲ့မွတ်စလင်တွေကအယ်ကာဆာဘလီလို့ခေါ်ပြီးတော့ဂျူးတွေကတెంပယ်မောက်ဘုရားကျောင်းလို့ခေါ်တဲ့ဘာသာရေးအထွတ်မြတ်ထားရနေရာကနေလှမ်းမြင်ရတဲ့အကွာအဝေးမှတည်ရှိရပါဂျေရုဆလင်မြို့ကဂျူးဖျားရှင်ကိုကျောင်းတစ်ခုမှာလူငါးယောက်ကိုတပ်ဖြတ်ခဲ့တဲ့ပါလက်စတိုင်းနှစ်ဦးရဲ့နေအိမ်တွေကိုဖျက်ဆီးပစ်ဖို့လဲအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟုကအင်ကာနေတုန်းကပြောဆိုခဲ့ပြီးတဲ့နောက်မှာအခုဒီအစ္စရေးလုံခြုံရေးတပ်ဖွဲ့ကပါလက်စတိုင်းတိုက်ခိုက်သူရဲ့အိမ်ကိုဖျို့ချပျက်စီးလိုက်တာဖြစ်ပါတယ်။အစောပိုင်းတိုက်ခိုက်မှုတွေနဲ့ဆက်ဆက်နေတဲ့ပါလက်စတိုင်းအချက်ဖတ်သမားတွေရဲ့နေအိမ်ကိုအမြန်ဆုံးဖျက်ဆီးပစ်ဖို့လဲမစ္စတာနာတာယာဟုကပြောဆိုထားပါတယ်ရှင်။
ရုရှားသမ္မတဗလာဒီမာပူတင်ကအချိန်ကပ်ပြီးဖိတ်ကြားခဲ့တယ်ဆိုပေမဲ့ယူကရိန်းအရေးနဲ့ပတ်သက်ပြီးဂျာမန်နိုင်ငံသားဝန်ကြီးဖရန့်ဂိုလ်ဒစတေမီယာနဲ့မစ္စတာပူတင်တို့မော်စကိုမြို့မှာမနေ့ကတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံပွဲမှာမစ္စတာပူတင်နဲ့ဖရန့်ဂိုလ်ဒစတေမီယာတို့55မိနစ်ကြာဆွေးနွေးခဲ့ကြတာပါဆွေးနွေးကြရတဲ့အကြောင်းအရာတွေအသေးစိတ်ကိုတော့အခုချိန်ထိမသိရသေးပါဘူးအင်္ဂါနေ့အစောပိုင်းရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဖရော့နဲ့တွေ့ဆုံပြီးမှတော့လက်ရှိအနေအထားတွေဟာဘယ်လိုမှအကောင်းမြင်စရာမရှိဘူးလို့ဂျာမန်နိုင်ငံသားဝန်ကြီးကပြောပါတယ်သက်ဆိုင်သူအားလုံးအနေနဲ့ယူကရိန်းအစိုးရနဲ့ခွဲထွက်ရေးသဘုံညီချက်လက်မှတ်ထိုးထားတဲ့စက်တင်ဘာအပြစ်ခတ်သဘောတူညီချက်ကိုလေးစားလိုက်နာကြဖို့မစ္စတာစတင်မြန်မာကယူကရိန်းနိုင်ငံကီယက်မြို့ကမထွက်ခွာခင်မနေ့တုန်းကပြောခဲ့ပါတယ်ဒီတော့တွင်ယူကရိန်းနိုင်ငံဟာသူ့အင်ဂျီချင်းရုရှားနဲ့ဆစ်ဖြစ်ခဲ့မယ်ဆိုရင်အစင်သင့်ပြင်လာတယ်လို့ယူကရိန်းသမ္မတပိုရိုရှန်ကိုကဂျာမနီသတင်းစာတစ်စောင်ကိုပြောပါတယ်ရုရှားဟာယူကရိန်းနဲ့ရုရှားနေသားတစ်ယောက်မှဆစ်စခန်းနေတည်ဆောင်နေတယ်လို့နေတိုးမဟာမိတ်တပ်ဖွဲ့ကပြောပါတယ်
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ 9:00 နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Your American တန်ရဲ့ဗုဒ္ဓဟူးနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလို့ဆိုတဲ့လူမောက်ကိုကူးခံရသူ600ကျော်ကိုတောင်အာရှဒေသကမ်းလွန်ပင်လယ်မှာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကကယ်တင်လိုက်ပါတယ်။ဒါအပြင်လူမောက်ကိုကူးခံရသူတွေကိုကယ်တင်တာမှာတစ်ချိန်တည်းနဲ့အရေးအထွတ်အများဆုံးကယ်တင်မှုဖြစ်ပါတယ်။အဲ့ဒီလူတွေကိုမြန်မာလန်လွင့်ထူထားတဲ့ပေ80ကျော်ရှိသင်္ဘောပေါ်မှာတွေ့ရတာပါ။သင်္ဘောဝင်နှံ14ဦးကိုလူမောက်ကိုကူးတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထားပါတယ်။လူမကိုကူးခံရသူတွေဟာမလေးရှားနိုင်ငံစီသူတို့သွားနေတယ်လို့မျှော်လင့်ကြပေမဲ့မကြာခဏဆိုသလိုပြန်ပြီးဆွဲခံရနောက်ထိုင်းနိုင်ငံတွေကတော်ရီရဲစီကိုခေါ်သွားတာကိုခံကြရပါတယ်။ပုံမှန်အားဖြင့်တော့သူတို့မိသားစုဆွေမျိုးသားချင်းတွေကငွေပေးတဲ့အထိထိမ့်သိမ်းထားတာကိုခံကြရတာပါ။ငွေပြန်ပေးငွေကိုမပေးဘူးဆိုရင်တော့မောင်ခိုကူးသူတွေကသူတို့ကိုတပ်ပစ်တာဒါမှမဟုတ်ကျွံ့ရီလိုရောင်းစားတာကိုခံကြရပါတယ်ရှင်။
အီဘိုလာရောဂါအတွက်လိုင်ဘီးရီးယားနိုင်ငံမှာဆေးကုသမှုခံယူပြီးအိန္ဒိယနိုင်ငံကိုပြန်ရောက်လာတဲ့အသက်26နှစ်အရွယ်အမျိုးသားတဦးကိုလေဆိပ်အာဏာပိုင်တွေကခြေရာခံမိပြီးတဲ့နောက်နယူးဒေလီလေဆိပ်မှာသူ့ကိုလူတွေနဲ့ဝေးအောင်တီးသန့်ခွဲလိုက်ပါတယ်။အဆိုပါအိန္ဒိယအမျိုးသားဟာနိုဝင်ဘာလ10ရက်နေ့ကအိန္ဒိယနိုင်ငံကိုပြန်လာတယ်လို့အာဏာပိုင်တွေကပြောပါတယ်။လိုင်ဘီးရီးယားနိုင်ငံမှာတော့အီဘိုလာရောဂါအတွက်ကုသမှုခံယူပြီးသွေးစစ်ကြည့်ရမှာရောဂါလက္ခဏာမရှိတော့ဘူးလို့ဆိုပေမဲ့သူ့ရဲ့တုတ်သွေးကိုအိန္ဒိယနိုင်ငံမှာပြန်စစ်ကြည့်တဲ့အခါအီဘိုလာလက္ခဏာပြနေတော့မယ်လို့အာနာဘယ်နီကပြောတာပါဆေးကုသမှုတွေလှုပ်ထားတယ်ဆိုပေမဲ့အီဘိုလာဗိုင်းရပ်စ်ပိုးဟာသွေးထဲမှာအချိန်အတိုင်းအတာတစ်ခုထိဆက်ပြီးရှင်သန်နေနိုင်တယ်လို့ဆရာဝန်တွေကပြောပါတယ်ဒီဗိုင်းရပ်စ်ပိုးဟာလိင်ဆက်ဆံရာကတဆင့်လဲကူးစက်နိုင်တာကြောင့်ဖြစ်ပါတယ်အနောက်အာဖရိကမှာအိန္ဒိယနိုင်ငံသား4,500လောက်အလုလုနေတာပါအဲ့ဒီဒေတာကပြန်လာသူတွေကိုအိန္ဒိယအဝင်မှာစစ်ဆေးလို့ရှိပါတယ်။မင်းလာရည်စိုးစနစ်နဲ့ပတ်ဝန်းကျင်မတန်တဲ့အိန္ဒိယနိုင်ငံမှာလူတွေတည်စေမဲ့အီဘိုလာရောဂါစုဖြစ်လာမှာကိုကျန်းမာရေးလုပ်သားတွေကစိုးရိမ်နေကြပါတယ်
။အမေရိကန်ပြည်သူတွေတယ်လီဖုန်းကနေဆက်သွယ်စကားပြောဆိုတဲ့မှတ်တမ်းတွေကိုအစိုးရကရယူခွင့်ပြုထားတာကိုအဆုံးသတ်စေမဲ့ဥပဒေမူကြမ်းတစ်ရက်အမေရိကန်အထက်လွှတ်တော်မှမနေ့ကအင်္ဂါနေ့တုန်းကတော့ပယ်ချခံခဲ့ရပါတယ်။ဒီမိုကရက်အများစုထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာဒီမူကြမ်းကိုအတည်ပြုနိုင်မဲ့ထောက်ခံမဲ60ပြည့်ဖို့နှစ်မဲသာလိုပြီးတော့ဒီ58-42မဲနဲ့ပယ်ချခံခဲ့ရတာပါ USA Freedom Act လို့ခေါ်တဲ့ဒီဥပဒေမူကြမ်းအရအစိုးရရဲ့အမျိုးသားလုံခြုံရေးဌာနအနေနဲ့ပြည်သူတို့အုပ်တယောက်နဲ့ပတ်သက်လို့အချက်လက်တွေရယူလို့ရတဲ့ဆိုရင်တရားရုံးအမိန့်နဲ့သာရယူခွင့်ရှိရမှာဖြစ်ပါတယ် Republican ကြီးစိုးတဲ့အောက်လွှတ်တော်မှာတော့ Republican တို့ရေးဆွဲတင်သွင်းတဲ့ဒီကိစ္စအစိုးပြုချက်မူကြမ်းကိုအရင်တုန်းကအတည်ပြုခဲ့ပူပါတယ်လုံခြုံရေးဒီအမျိုးသားလုံခြုံရေးဌာနက contract ဝန်ထမ်းဟောင်းတို့ဖြစ်တဲ့ Edward Snowden ကအစိုးရရဲ့ထောက်လိုက်ရေးအချက်လက်တွေကို2013ခုနှစ်မှာပေါက်ကြားအောင်လုပ်ခဲ့ပြီးတဲ့နောက်လက်ရှိဥပဒေကိုပြဋ္ဌာန်းထားတာပါအမျိုးသားလုံခြုံရေးဌာနအနေနဲ့အမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေကိုအသေးစိတ်ရယူစုဆောင်းတာမဟုတ်ပေမဲ့လို့လူတဦးတယောက်ရဲ့အတွင်းရေးကိုစုံစမ်းရယူတာဟာပုဂ္ဂလိကအခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြောဆိုထားသလိုအများဝေဖန်စရာကိစ္စဖြစ်လာခဲ့ရတာပါရှင်
စီးရီးယားစစ်သား16ရောက်ထဲမှနေအပါဝင်အမေရိကန်ကူညီကယ်ဆယ်ရေးဝန်ထမ်းတဦးကိုခေါင်းဖြတ်တက်ခဲ့တဲ့ဗီဒီယိုခွေထဲမှာပါတဲ့ IS Islamic စစ်သွေးကြွတွေထဲမှာပြင်သစ်နိုင်ငံသားတဦးနောက်ထပ်တဦးပါဝင်နေတာတွေ့ရတယ်လို့ပြင်သစ်အစိုးရအရာရှိတွေကပြောပါတယ်IS အဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုခွေထဲမှာပြင်သစ်နိုင်ငံသားနှစ်ဦးပါဝင်နေတယ်ဆိုတာကိုပြင်သစ်သမ္မတ Francois Hollande ကသူ့ရဲ့ Austria ခီးစဉ်အတွင်းဒီကနေ့မှပဲပြောဆိုလိုက်တာပါ ဒီထက်ပိုပြီးအသေးစိတ်ကိုတော့သူကပြောမသွားခဲ့ပါဘူးဒီဒုတိယမြောက်တွေ့ရတဲ့ပြင်သစ်နိုင်ငံသားဟာပြင်သစ်စင်ညေဘုံတစ်ခုမှနေထိုင်တဲ့အသက်22နှစ်အရွယ်အမျိုးသားဖြစ်ပြီးလွန်ခဲ့တဲ့တစ်နှစ်ကဆီးရီးယားနိုင်ငံကိုသွားခဲ့သူဖြစ်တယ်လို့သူတို့ယုံကြည်ထားကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်ပထမတူဦးကတော့အသက်22နှစ်အရွယ်မက်ဆစ်မာအိုချတ်ဖြစ်ပြီးပြီးခဲ့တဲ့နှစ်ကပဲဆီးရီးယားကိုသွားခဲ့သူလို့ပြင်သစ်အရာရှိတွေကတင်းနှင်းလာနေမှာထုတ်ဖော်ပြောဆိုပါတယ်လူငယ်တွေပြည်ပကစစ်သွေးကြအဖွဲ့တွေရဲ့တင်းသွင်းနားချတာကိုခံနေရတာဟာစိုးရိမ်စရာအခြေအနေဖြစ်လာနေတယ်လို့ပြင်သစ်သမ္မတကိုလွန်ကမီးမောင်းထုတ်ပြောဆိုသွားပါတယ်
ကိုလံဘီယာနိုင်ငံမှာထိတ်တန့်ဗိုလ်ချုပ်ကြီးတဦးနဲ့သူနဲ့အတူခီးသွွားပေါ်နှစ်ဦးကိုပြန်ပြီးဆွဲဖမ်းဆီးထားတယ်လို့ Max Wardy FARC သဘုံတွေကအတည်ပြုပြောဆိုပါတယ်ကျူဘားနိုင်ငံမှာရှိနေတဲ့သဘုံအဖွဲ့ဆစ်ဆက်ညှိနှိုင်းရေးမှူးပက်ဘလိုကတန်တမ်ဘိုကဒီလိုဖြစ်မျိုးတွေကိုမဖြစ်အောင်ရှောင်ရှားခြင်းနဲ့ဆိုရင်အစိုးရအနေနဲ့သူတို့အဖွဲ့နဲ့အပြစ်ခတ်ရစဲရေးပြန်လည်စတင်ဖို့တောင်းဆိုလိုက်ပြီးတော့အခုပြန်ပြီးဆွဲမှုကိုသူတို့လှုပ်ဆောင်တာလို့ပြောဆိုလိုက်တာပါအခုကိစ္စကိုသဘုံတွေဘက်ကသတ်မှတ်ချက်တစ်ခုလိုထားပြီးတော့လှုပ်ဆောင်တာမဟုတ်ပဲညဉ့်ညဉ့်ဆွေးနွေးမှုတွေပြန်ဒီရဆလာစီဖို့တွန်းအားပေးလှုပ်ဆောင်တာဖြစ်တယ်လို့လည်းဆိုပါရယ်ကိုလံဘီယာဒေါ်လာရေးလက်နက်ကင်တပ်ဖွဲ့ဒီအတူကအဖြစ် FARC လို့ခေါ်တဲ့သဘုံဖွဲ့ကဗိုလ်ချုပ်ကြီး Ruben Elzetti ကိုပြန်ပြီးဆွဲထားတယ်ဆိုတာကိုမှတ်တမ်းရုပ်ပုံတွေနဲ့ထုတ်ပေါ်ပြသခဲ့တယ်လို့သဘုံအဖွဲ့နဲ့ငင်းချမ်းရေးသဘောတူညီချက်ရယူဖို့ကိစ္စအစိုးရကလမ်းလွဲမလှုပ်ဆောင်ဖို့ကိုလည်းသူတို့ကချိန်ချောက်ထားပါရယ်နှစ်90ကြာပြည်တွင်းစစ်အဆုံးသတ်ရေးဆက်ဆက်ညီနိုင်တဲ့ဆိုတာအကြိမ်မြောက်ဒီငင်းချမ်းရေးဆွေးနွေးမှုတွေကိုတော့2012ခုနှစ်မှာစတင်ခဲ့တာဖြစ်ပါရယ်ရှင်တဘာပဝင်ချင်းဆိုင်ရာမကျေနပ်မှုတွေနဲ့အငင်းပွားမှုတွေရှိနေတဲ့ဒီကနေဒါနိုင်ငံကနေအမေရိကန်ပြည်ထောင်စု Texas ပြည်နယ်ကိုရေနံပိုက်လိုင်းအပြီးသက်ဖောက်လုပ်ဖို့တွန်းအားပေးတဲ့ဥပဒေမူကြမ်းတရက်ကိုပြဋ္ဌာန်းဖို့ကိစ္စဒီမိုကရက်အများစုထိန်းချုပ်ထားတဲ့အမေရိကန်အထက်လွှတ်တော်ကပယ်ချလိုက်ပါတယ်ထောက်ခံမဲ60ရဖို့တမဲအလိုနဲ့ဒီမူကြမ်းပယ်ချခံခဲ့ရတာပါရှင
်ပုတ်ထူးနေနောက်ဆုံးရသတင်းတွေကိုမှခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုဆက်လက်ပြီးသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်အရင်ဆုံးတော့မြန်မာသတင်းနဲ့စပါမယ်ကချင်လူလိုက်ရတပ်ဖွဲ့ KNA ဌာနချုပ်လိုက်စာအနေကပုံတင်နောင်းကြောင်းကိုအစိုးရတပ်ကပြစ်ခတ်တဲ့လက်နက်ကြီးကြီးစံကြားရောက်ပောက်ကွဲခဲ့တာကြောင့်အ ਨੇ ဆုံးတင်နနာ20သေဆုံးခဲ့တယ်လို့ကချင်ငင်းချမ်းရဲ့အကျိုးဆောင်ကပြောပါရယ်လောလောဆယ်မှာကချင်ပြည်နယ်မန်စီမြို့နယ်နဲ့ဟိုပင်မြို့နယ်ဖက်တွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးနှစ်ဖက်အကြမ်းညှိနှိုင်းနိုင်ဖို့ကြိုးစားနေပေမယ့်အလားအလာမကောင်းဘူးလို့လည်းသုံးသပ်ပါရယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြချပါရယ်ရှင်
ဟုတ်ကဲ့အစိုးရစစ်တပ်နဲ့ KIA အကြားကာလအတော်ကြာတိုက်ပွဲတွေညင်သက်နေရကဒီအပိုင်းအတွင်းတိုက်ပွဲတွေပြန်ဖြစ်ခဲ့ပြီးဒီကနေ့မှာတော့ KIA ဌာနချုပ်လိုင်ဇာမျိုးအနီးကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိလာပါတယ်ဒီကနေ့အစိုးရစစ်တပ်ကပစ်ခတ်တိုက်ခိုက်တာကြောင့်ထိခိုက်တဲ့အခြေအနေကိုကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဦးလမိုင်ကွန်ကြာကအခုလိုပြောပါတယ
်ဒီနေ့ဆက်လက်နေမြန်မာနိုင်ငံမှာခရယာတောင်းပြီးတော့မှာအဲ့တော့လေဒီမှာဒီပြေဟိုရဲ့ပြေရဲ့သူ့ကိုပူလောင်းတင်မှန်းကြောင်းတော့မှာတနက်ဒီ105နဲ့နှလုံးလမ်းဖြစ်တယ်အဲ့ဖြစ်တဲ့နေရာမှာအဲ့သူ့ကိုပြေဘက်ကတော့ဟိုတင်န်းသားရေပေါ့လေပူလောင်းတင်န်းသားရေအယောက်20ပြေပြီးတော့မှာ16ယောက်တန်ရရရတော့ဆိုပြရတယ
်ခါယာတောင်ဟာလိုင်ဇာဒေတာမှာအမြင့်ဆုံးတောင်ဖြစ်ပြီးဒီတောင်ကုန်းကို2013ခုနှစ်နှစ်စန်းပိုင်းကအစိုးရစစ်တပ်ဘက်ကသိမ်းယူထားတာလည်းဖြစ်ပါတယ်ဒီကနေ့မနေ့အစောပိုင်းကဟိုပင်မြို့နယ်အင်းတော်ကြီးဒေသဘက်မှာလဲတိုက်ပွဲဖြစ်ပွားခဲ့တယ်လို့သူကဆက်ပြောပါတယ်
။လုံးစုံဘက်ပေါ်ဒီမိုင်းနောင်မိုင်းနောင်ဘက်ဒီ KA ရဲ့26ရှိတဲ့အနေနဲ့မှာအဲ့ဒီအနည်းတွဲမှာရှိတဲ့ဒီရှေ့တန်းပို့ပို့စ်လေးတစ်ခုမှာလဲပဲဒီမနေ့3နာရီမှာစက်ကနေပြီးတော့မှဟိုတိုက်ပွဲဖြစ်လို့အဲ့ပို့စ်ကိုလဲစက်ကဟိုမီးရှို့
ဒီလ16ရက်နဲ့18ရက်နေ့တွေကမန်စီမြို့နယ်အတွင်းမှာလဲတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီကနေ့ဖြစ်ပွားတဲ့အခြေအနေကိုကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကအစိုးရဘက်ကိုအကြောင်းကြားထားပေမဲ့နှစ်ဖက်ညှိနှိုင်းဆွေးနွေးဖို့ကတော့မသေးကြသေးဘူးလို့ပြောပါတယ်
။ဟုတ်ကဲ့ဒီကိစ္စပတ်သက်ပြီးကျွန်တော်တို့ကတော့ဆင်မာဒီပြည်ပကညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဖြစ်တဲ့ဘုံကြီးတောင်းအောင်လဲကျွန်တော်တို့အကြောင်းကြားပြီးပြီ။နောက်ပြီးဒီတိုင်းလဲကျွန်တော်တို့အကြောင်းကြားပြီးပါပြီ။ဒီနေ့ဖြစ်တဲ့ပြစ်ဒဏ္ဍာရီလိုဖြစ်စင်နေလို့တိုင်းဝင်လဲအကြောင်းကြားNDC ဘက်မှာလည်းဦးအောင်မြင့်တို့ဆီမှာလည်းအကြောင်းကြားတာရှိရှိတယ်ဗျ။အဲမကြခင်မှာအဲ့ဒီအရာနဲ့ပြည်ပကညီနိုင်ရေးတည်ဆုံဖို့အစီအစဉ်ရှိမလား။ဘုံမလို့ရှင်လည်းဒီနေရာအနောက်မှာအခုပဲဆက်ဒီလိုပဲတက်ဖို့ရတယ်ဆက်ဖြစ်နေမယ်ဆိုရင်တော့ဆက်တည်ဆုံဆွေးနွေးဖို့ကိစ္စဘာညာလည်းပဲသိတော့အလားလာတော့မကောင်းဘူးပေါ့ဗျာ။
ဒီကနေ့လိုင်ဇာအနီပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး KIO ရဲ့ဒုက္ခသည်ရေးရကော်မတီတာဝန်ခံဦးတွဲပီစာကတော့အခုလိုပြောပါတယ်
ကျွန်တော်တို့တော့ဒီနေ့ကျင်းတဲ့လမ်းပိတ်တ
ာကချင်ပြည်နယ်မြကျင်းနားအခြေဆိုင်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ကျအရာရှိမရှိကြောင်းသာပြန်ကြားခဲ့ပါတယ် KIO အဖွဲ့ဟာ1994ခုနှစ်ကစစ်အစိုးရနဲ့ပြစ်ခတ်ရက်စဲခဲ့တဲ့အဖွဲ့ဖြစ်ပါတယ်လက်ရှိဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရတက်လာပြီးတဲ့နောက်မှာတော့အစိုးရတက်တဲ့ KIO အကြတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပြီးနှစ်ဖက်ကိုယ်စားလှယ်တွေအကြိမ်ကြိမ်ဆွေးနွေးခဲ့ပေမဲ့တိုက်ခိုက်တာတွေမရဆိုင်နိုင်ခဲ့ပါဘူးလက်ရှိ၃နှစ်ကျော်ကြာဖြစ်ပွားနေတဲ့တိုက်ပွဲကာလအတွင်းမှာတော့ကချင်ပြည်နယ်ကစစ်ပြေးဒုက္ခသည်တသိန်းကျော်ဟာမြကျင်းကားဗမော်ဝိုင်းမော်စတဲ့မြို့တွေအပြင်တရုတ်မြန်မာနယ်စပ်က KIO ထိန်းချုပ်ရာစခန်းတွေမှာပါထွက်ပြေးခိုလုံနေရပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားမှာဒီပြည်လုံးအပြစ်ခတ်ရက်စဲရေးဆွေးနွေးပွဲဟာလည်းနှစ်လနီးပါးကြာရပ်တန့်နေခဲ့ပြီးဒီလမကုန်ခင်မှာတော့နှစ်ဖက်ကိုယ်စားလှယ်တွေပြန်လည်တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။
ကမိုးစော်စုစည်းတင်ပြသွားတော့ပါရှင် VOA ကနေသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်နိုင်ငံတကာသတင်းတပုတ်မတင်ပြခင်အခုတော့ကုလသမဂ္ဂလူဦးရေရမုံအဖွဲ့ UNFPA ရဲ့အစီရင်ခံစာအကြောင်းအရင်ဆုံးတင်ပြပါရစေစီးရတဲ့နိုင်ငံတွေအနေနဲ့လူငယ်တွေအတွက်အရင်နှီးမြှုပ်နှံခြင်းအပြင်နိုင်ငံရဲ့ဖွံ့ဖြိုးမှုကြီးကြီးမားမားတိုးတက်လာမှာဖြစ်တယ်လို့ UNFPA ကုလသမဂ္ဂလူဦးရေရမုံအဖွဲ့ရဲ့ကမ္ဘာလူဦးရေအခြေပြုအစီရင်ခံစာမှာအကြံပေးထားပါတယ်မြန်မာနိုင်ငံမှာရောလူငယ်တွေအနာဂတ်အတွက်နိုင်ငံအနေနဲ့ဘယ်လိုရင်းနှီးမြှုပ်နှံမှုတွေလိုအပ်ပါသလဲမိုက်အင်ဂျင်နိုင်ကအကြောင်းဆုံးပြောပြမှာပါ
2014ခုနှစ်အတွက်ထုတ်ပြန်တဲ့ဒီအစီရင်ခံစာမှာနိုင်ငံတွေအနေနဲ့လူငယ်တုရဲ့ပညာရေးအတတ်ပညာကျွမ်းကျင်ရေးနဲ့ကျန်းမာရေးကဏ္ဍတွေမှာအင်းနဲ့အားနဲ့ရင်းနှီးမြှုပ်နှံမယ်ဆိုရင်ထွက်လာမယ့်အကျိုးရလဒ်ဟာအလွန်ကြီးမားလိမ့်မယ်လို့ဖော်ပြထားပါတယ်။ဒီကနေ့ကမ္ဘာမှာရှိနေတဲ့အသက်10နှစ်နဲ့24နှစ်အရွယ်ကြားလူငယ်ဦးရေ 1.8 ဘီလီယံအတွက်သက်ဆိုင်ရာအစိုးရတွေကအလုပ်အကိုင်တွေဖန်တီးပေးမယ်။လုပ်ငန်းကျွမ်းကျင်ရေးအထောက်အကူပေးမယ်ဆိုရင်သူတို့ရဲ့လုပ်အားလစာဝင်ငွေကြောင့်လူဦးရေတန်းရာပေါင်းများစွာရဲ့စည်ရဲမွဲတွေမှုကိုပပျောက်စေနိုင်တယ်လို့ UNFPA ကဆိုပါတယ်။ဂျနီဗာအခြေစိုက် UNFPA ညွှန်ကြားရေးမှူးအယ်လီနာအမီတေ့ချ်ကလည်းဒီအချက်ဟာ theory သဘောတရားဆိုင်ရာယူဆချက်မဟုတ်ဘူးလို့ပြောပါတယ်။1960ခုနှစ်တုန်းကဆိုရင်အရှေ့အာရှနိုင်ငံအတော်များများဟာလူငယ်တွေအတွက်ရင်းနှီးမြှုပ်နှံမှုကိုအင်းနဲ့အားနဲ့လုပ်ခဲ့ကြတာကြောင့်နိုင်ငံအချို့မှာတိုင်းပြည်ဝင်ငွေရဲ့၄ဆလောက်တိုးလာတယ်လို့ဆိုပါတယ်။ဒါကြောင့်အာဖရိကရဲ့ဆဟာရာအောက်ပိုင်းဒေသတွေအနေနဲ့အရှေ့အာရှကိုနမူနာယူဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။ဒါအပြင်လူငယ်ဦးရေ 1.8 ဘီလီယံအနည်း10ယောက်မှာ9ယောက်ဟာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေမှာနေထိုင်ကြတာဖြစ်ပြီးသူတို့တွေဟာပညာရေးကျန်းမာရေးနဲ့အသက်လုံခြုံရေးစတာတွေမှာအတားအဆီးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ Eleanor Armitage ကပြောပါတယ်
။ An estimated 120 million young people enter the labor force every year.
ဒီမှာကမန်ဂျီငွေသန်းတရားနေဆေးဟာလူငန်းခွင်နဲ့ဝင်နေကြတာပါ။ကမ္ဘာပေါ်မှာအလုပ်မလုပ်မဖြစ်တာဟာလေလူငယ်9ယောက်ကြစီမှာ2ယောက်ရှိနေပါလေ။လူငယ်တွေရဲ့စွမ်းပကားကိုအပြည့်အဝအကောင့်ထည့်ဖို့ရမှာခွဲခြားဆက်ဆံခံရမှုဝိုင်းပယ်ခံရမှုစသဖြင့်အခက်အခဲတွေနဲ့လည်းရင်ဆိုင်နေကြရတာတွေ့ရပါတယ်။အမျိုးသမီးငယ်တွေနဲ့အရွယ်ရောက်စမိန်းကလေးငယ်တွေဟာအမျိုးသားတွေယောက်ျားလေးတွေထက်စာရင်အခွင့်အလမ်းတွေရဖို့ကြိုးပမ်းရမှာအခက်အခဲတွေနဲ့ပိုးပြီးရင်ဆိုင်ကြရပါတယ်။
ဒီနှစ်2014ခုနှစ်အတွက်ကောက်ခံတဲ့သကောင်စင်းအရာအသက်10နှစ်နဲ့24နှစ်အကြားမြန်မာလူငယ်ရဲ့ဦးရေဟာတိုင်းပြည်လူဦးရေရဲ့32ရာခိုင်နှုန်းရှိနေတာပါ။ဒါပေမဲ့လက်ရှိမြန်မာလူငယ်တွေအများဆုံးရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့တော့မြန်မာအကြောင်းသူတဦးဖြစ်တဲ့မတ်ငင်းချမ်းမီကအခုလိုပြောပြပါဗျ။အရေ
းသေးမမှုရဲ့တင်ရဲကိုလူငယ်တွေသင်ကြားနေရတယ်။ဒီတော့လူငယ်တွေကဘာဖြစ်မှလဲဆိုတော့လက်တွေ့အလုပ်ပိုင်းနဲ့ပတ်သက်လာလို့ရှိရင်အရေးရှင်းပြသွားတယ်အလုပ်ကိုင်းအလုပ်သမားတွေမဟုတ်တော့ဘဲနဲ့သူတို့ကအရေးသေးမဖြစ်ရတဲ့ပညာရေးကိုသင်နေသင်ရတဲ့အတွက်ကြောင့်မလို့အလုပ်ကိုင်းရှာပါတဲ့ပြဿနာစတင်သွားတယ်ပေါ့။နောက်တစ်ခုကကြတော့ကျမတို့စီမှာလူငယ်တွေအတွက်ဖန်တီးနိုင်မှုအခွင့်အလမ်းတွေနှဲနေသေးတယ်။ဥပမာကျမတို့စီမှာလူငယ်သိပ္ပံပညာရှင်တွေအများကြီးလူသေးတယ်။လူငယ်နိုင်ငံရေးသမားကောင်းမှုတွေအများကြီးလူသေးတယ်။လူမှုရေးသိပ္ပံပညာရှင်တွေအများကြီးလူသေးတယ်။အဲ့တော့ကျမတို့စီမှာဖန်တီးနိုင်မှုသိပ္ပံပညာရှင်တွေလူငယ်တွေအများကြီးလူပါတယ်။ဒီထက်လည်းကျမတို့သိပ္ပံပညာနဲ့ပတ်သက်လို့လည်းအများကြီးစူးစမ်းရပါအောင်မရှင်။
ဒါ့အပြင်မြန်မာနိုင်ငံကလူငယ်အများစုဟာအိမ်နီးချင်းနိုင်ငံတွေမှာရွှေပြောင်းအလုပ်သမားတွေဖြစ်သွားရောက်လုပ်ကင်နေကြရတယ်လို့လဲထိုင်းမြန်မာနယ်စပ်မှာနေထိုင်နေတဲ့ကိုနီဆက်ကြနိုင်ကပြောပါတယ
်အခုလောလောဆယ်ကျွန်တော်တို့1992မွေးခဲ့တဲ့လူငယ်တွေတော်တော်များများဘယ်ရောက်နေကြလဲဆိုရင်ထိုင်းလိုမလေးတို့အင်ဒီနာချင်းများသောအားဖြင့်ကိုရီးယားတို့အဲ့လိုကြီးရောက်ဝင်ကြတယ်တန်းကြီးမှာကျွန်တော်တို့နိုင်ငံမှာအလုပ်မရှိဘူးဗျာအလုပ်မရှိတဲ့အခါကျတော့ဟိုသူတို့တတ်ထားတဲ့ဘွဲရတာတဲ့ဘွဲလေးတွေနဲ့ဒါကျွန်တော်တို့ဟိုအခြားလူငယ်တွေပြောရမို့ကျွန်တော်တို့ဘွဲတစ်ခုရတာတဲ့လူငယ်တွေဘွဲရပြီးတဲ့အခါမှာလှုပ်ဆရာရှိ့ကိုဆက်ဖို့ကလမ်းမရှိဘူးတန်းမြန်မာနိုင်ငံမှာဖြစ်နေတာအဲ့တော့မြန်မာနိုင်ငံမှာရွှေပြောင်းလို့ဒီမှာဖြစ်ကုန်ကြတယ်ဗျာ
မြန်မာနိုင်ငံမှာ2014ခုနှစ်အတွက်စုစုပေါင်းနိုင်ငံအသုံးစရိတ်မှာပညာရေးအတွက် 5.92 ရာခိုင်နှုန်းကျန်းမာရေးအတွက် 3.38 ရာခိုင်နှုန်းရထားခဲ့တာပါကာကွယ်ရေးအသုံးစရိတ်ကတော့2013ခုနှစ်စီးရင်အရ12ရာခိုင်နှုန်းကျော်ရှိနေပါတယ်မြန်မာနိုင်ငံအနေနဲ့ကျန်းမာရေးပညာရေးအသုံးစရိတ်တွေဟာအရင်နှားအဖစစ်ဆိုးရလက်ထက်ကစရင်တိုးမြင့်ခဲ့ပေမဲ့အိမ်နီးချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်အလွန်ပဲနှိမ့်ကျနေသေးတာပါUNFPA ရဲ့ကမ္ဘာလူဦးရေအခြေပြအစီရင်ခံစာမှာလဲလူငယ်တွေရဲ့အလုတ်အကင်စွမ်းရည်နဲ့အသိပညာတွေတိုးတက်လာဖို့အတွက်ရင်းနှီးမြှုပ်နှံမှုတွေကိုနိုင်ငံတွေအနေနဲ့တိုးမြှင့်လှုပ်ဆောင်ဖို့တိုက်တွန်းထားပါတယ်ရှင်
။မအင်ဂျင်နိုင်စုစည်းတင်ပြသွားတာပါရှင်။ခုတော့လာမယ့်စနေနေ့ည9:00တိုက်ရိုက်လေးလိုင်းအစီအစဉ်မှာဦးကျော်စံသားကဘာအကြောင်းဆွေးနွေးမလဲဆိုတာနားဆင်ကြည့်ကြအောင်ပါရှင်။
ပရရှိမြခင်မြမစီးပွားရေးဥပိုင်း limited ဟာမြမနိုင်ငံစီးပွားရေးလောကမှာကြဲကြဲပြန့်ပြန့်ခြိကုပ်ယူထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအဖွဲ့အစည်းကြီးဟာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနိုင်ငံကချမှတ်ထားတဲ့တရားဥပဒေလှုပ်ထုံးလုပ်နည်းတွေနိုင်ငံတကာစံရီးစံညွှန်းတွေကိုဘယ်အတိုင်းအတာထိလိုက်နာဖို့လိုအပ်ပါသလဲတကယ်လက်တွေ့မှာလိုက်နာမှုရှိရလားဆိုတာကိုအခုလာမယ့်စနေနေ့တိုက်ရိုက်လေးလှိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှိမြခင်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023283994 fax number 2023283992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သောတာရှင်တွေဆွေးနွေးလိုတဲ့အကြောင်းကိုလူတူဆင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါမယ်။
VOA America အတန်းရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ဖြင့်ဖုန်းနံပါတ် 1-239-382-999 လေးဖြစ်စေ email လိပ်စာ burmese@voanews.com ဖြစ်စေဆက်သွယ်နိုင်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းတပုတ်တင်ပြပါမယ်။ဂျေရုဆလင်မှာရှိတဲ့ဂျူးဘုရားကျောင်းကိုမနေ့ရုံးကတိုက်ခိုက်မှုနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်အကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကပြောဆိုလိုက်ပါရယ်။ဘုရားကျောင်းမှာဝတ်ပြုဖို့လာသူ9ယောက်သေဆုံးပြီးနောက်ထပ်9ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းအကြမ်းဖက်တိုက်ခိုက်မှုရဲ့နောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းထောက် Jeff Caster သတင်းပေးပို့ထားတာကိုတော့ကိုအောင်လွင်ဦးကတင်ပြပေးမှာပါရှင်
။ဂျေရုဆလင်ကဟာနော့ဖ်ရက်မှာရှိတဲ့ဂျူးဘုရားကျောင်းမှာမနေ့ပိုင်းဝတ်ပြုနေသူတွေကိုတနက်တလက်အသားခုတ်တဲ့ဓာတ်တစ်ချောင်းကိုက်ဆောင်ထားသူပါလက်စတိုင်းအုပ်ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့အစ္စရေးလူမျိုးရေးအာဏာပိုင်ကပြောပါတယ်။နောက်ပိုင်းမှာတော့အစ္စရေးလူမျိုးရေးတပ်ဖွဲ့ဝင်တွေကဖျားချောင်းကိုဝင်ရောက်ရှင်းလင်းပြီးတိုက်ခိုက်သူအုပ်ကိုလည်းအသေးဖမ်းဆီးခဲ့တာပါ။ပါလက်စတိုင်းသမ္မတမမော့အဘတ်စ်ကတော့တိုက်ခိုက်မှုနဲ့ပတ်သက်လို့ပြစ်တင်ရှုတ်ချတဲ့အကြောင်းတခြားပါလက်စတိုင်းကောင်ဆောင်တွေနဲ့တွေ့ဆုံချိန်မှာပဲပြောဆိုသွားပါတယ
်။ طبعا نحن مثل هذه الاحداث
كل يا ابو ابين تن سوق ထားတယ်လို့ဘယ်လိုအခြေအနေမျိုးပဲဖြစ်ဖြစ်အရာသားတွေပေါ်တိုက်ခိုက်တာမျိုးတွေကိုလက်ခံမှာလည်းမဟုတ်ပါဘူးဒီလိုလုပ်ရမျိုးတွေကိုကျွန်တော်တို့အနမ်းရှုတ်ထားတယ်လို့ Al Aqsa ဘလီလိုအထွတ်မြတ်နေရာကိုတိုက်ခိုက်တာကိုလည်းရှုတ်ထားပါတယ
်နှစ်ဖက်စလုံးကဘာသာရေးအရထွတ်မြတ်ထားရာတမ်ပယ်မောင်းလို့လည်းခေါ်ကြတဲ့ Al Aqsa ဘလီရှိရာနေရာကိုမကြသေးရင်တော့ပဲအစ္စရေးလက်ရာဇဝင်ဝါရီနိုင်ငံရေးသမားတွေလာရောက်လက်ပတ်ခဲ့တာကိုပါလက်စတိုင်းသမ္မတကရင်ညွှန်းပြီးတော့လည်းထည့်သွင်းပြောဆိုသွားတာပါပါလက်စတိုင်းစစ်သွေးကြွအဖွဲ့ဟာမတ်ရဲ့ပြောဝင်ရသူဆမီအပူဇော်ဟီကတော့အစ္စရေးရဲ့ရန်လူတဲ့လုပ်ရက်တွေပေါ်လက်တုံပြန်တဲ့အနေနဲ့ဂျူးဖျားကျောင်းကိုတိုက်ခိုက်ခဲ့တယ်လို့ပြောပါတယ
်ဟာရက်ထမတ်စ်တူဘာရက်အမရီယတ်အယ်ကုဒ်စ်အယ်ဘူတူလီယာ
ဂျူးစလင်ကတိုက်ခိုက်မှုကိုဟာမတ်စ်ကချီးကျူးပါတယ်ဒါဟာအယ်အုခ်ဆာဘလီမှာအစ္စရေးကထပ်တလဲတဲ့ကျူးလွန်နေတဲ့ရာဇဝတ်မှုတွေနဲ့ယူဆက်အယ်ရမွန်ကိုတပ်ဖြတ်မှုတွေလူလူစင်တုံ့ပြန်မှုသာဖြစ်ပါတယ်အစ္စရေးရဲ့ရာဇဝတ်မှုတွေကိုလက်တုံပြန်ဖို့ရည်ကြည်တယ်ဆိုတာကိုလည်းဟာမတ်စ်ကလက်ခံထားပါတယ်အစ္စရေးရဲ့ကျူးကျော်မှုတွေကြောင့်သာတင်းမာမှုတွေဖြစ်နေရတာပါ။အ
စ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကတော့တိုက်ခိုက်မှုတွေ နိုင်ငံကဝန်ဝင်ရှုတ်ချကြဖို့နဲ့အစ္စရေးအနေနဲ့လည်းလက်တုံပြန်သွားမှာဖြစ်တဲ့အကြောင်းပြောခွင့်ရသူကတစင်ပြောဆိုသွားခဲ့တာပါ။အရှေ့ဂျေရုဆလင်မှာရှိတဲ့နိုင်ငံကငင်းချင်းနဲ့ပူပေါင်းဆောင်ရွက်ဌာနအကြီးအကဲရမီနက်စရာလာကတော့အကြမ်းဖက်လူရဲတွေဟာအာရပ်လူငယ်တွေကြားစိတ်ပြက်လက်ပြက်အခြေအနေတွေကြီးထွားလာနေတဲ့လက္ခဏာလို့သုံးသပ်ပါတယ
်။ And it's have all to do with the failure of these
ဝန်ဆောင်မှုတွေအိုးအိမ်နဲ့ပညာရေးစတာတွေကြာကြာနာနာလုပ်ပေးဖို့အစ္စရေးအစိုးရရဲ့စနစ်ကပြက်ကွက်နေတာနဲ့ဒါတွေအားလုံးဟာဆက်ဆက်နေပါတယ်တကယ်တော့ဒါဟာမြို့ပြဒေသပြည်ပကတစ်ခုပါ LXBLI ကိစ္စမှာဆိုရင်လေလူမျိုးရေးကိစ္စတဲ့ဘာသာရေးပြည်ပကတစ်ခုအသွင်ဆောင်းလာပါတယ
်အမေရိကန်နိုင်ငံရဲ့ဝန်ကြီးချုပ်ကတော့တက်ခတ်မှုဖြစ်ပွားခဲ့တဲ့ကိစ္စပေါ်စိတ်မကောင်းဖြစ်ရတဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ကိုတယ်လီဖုန်းဆက်ပြောကြားခဲ့တာပါဂျူပြာရောင်တက်ခတ်မှုဟာတကယ်ကိုအကျန်းဖက်လို့ရဆစ်ဆစ်ဖြစ်တယ်လို့လည်းလန်ဒန်မှာရောက်နေတဲ့ဝန်ကြီးကယ်ရီကသတင်းတောက်တွေကိုပြောခဲ့ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကလည်းအပြစ်မဲ့အရသားတွေပေါ်ဘလို့အကြောင်းမျိုးနဲ့မှတက်ခိုက်တာတွေမလုပ်သင့်တဲ့အကြောင်းပြောဆိုသွားခဲ့တယ်လို့အကျန်းဖက်လို့ရတွေကိုဆန့်ကျင်ပြီးငြင်းချင်ရနိုင်အောင်အစ္စရေးနဲ့ပါလက်စတိုင်းတို့လက်တွဲကြိုးပမ်းဖို့ကလည်းအရေးကြီးတယ်လို့ပြောကြားသွားခဲ့ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစူးစီးတင်ပြသွားတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင် VOA ကနေနောက်9နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 24 25 32 51နဲ့ line lab meter 190ရောကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်ဒီအစီအစဉ်မှာနောက်ဆုံးရမြန်မာနိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အားကစားသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြရမှာပါရှင်ပုတ်ထူနေညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြံနေသေးတဲ့အချိန်တွင်နိုင်ငံတကာသတင်းအချင်းချုပ်ကိုမခင်ဖြူတွေကတလဲအကြီးညာပေးပါမယ်ရှင
်ဟောင်ကောင်လွတ်တော်စာဦးရဲကိုဒီကနေ့မနေ့စော်ပိုင်းကဝင်မှုကြိုးစားတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ထုအကြမ်းမှာရုံးရင်ဆန်ခဲ့ဖြစ်ပါတယ်။ဆန္ဒပြသူတွေကလွတ်တော်စာဦးရဲ့ပြင်းပေါက်တွေကိုတန်ထဲအတားဆီးတွေနဲ့ရိုက်ခွဲခဲ့ကြတာပါ။အတိကယုံနေနေရဲတပ်ဖွဲ့ဝင်တရာလောက်ကငွေကောင်းရည်တွေနမတ်တွေတုတ်တွေကိုတုံးပြီးတော့ဆန္ဒပြသူတွေကိုဖြိုခွဲခဲ့ပါတယ်။ဆန္ဒပြသူ၄ယောက်ထက်မနည်းအဖမ်းခံရပြီးတော့ရဲတပ်ဖွဲ့ဝင်၃ဦးထက်မနည်းဒဏ်ရာရရှိခဲ့ပါတယ်။လွတ်တော်စာဦးမှာလုပ်ငန်းတချို့ကိုဖျက်လိုက်တယ်လို့အစိုးရထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပေမဲ့လို့ဒီကနေ့နှောင်းပိုင်းမှာတော့အခြေအနေကငြိမ်သက်နေပါတယ်ရှင်။ကုလသမဂ္ဂကတန်ခတ်အရေးယူခံထားရတဲ့မြောက်ကိုရီးယားစက်ပစ္စည်းထုတ်ကုမ္ပဏီတခုကရုရှားနဲ့တရုတ်နိုင်ငံတွေမှာဟန်ပြဖွင့်ထားတဲ့ကုမ္ပဏီတွေကနေတဆင့်တရားမဝင်စီးပွားရေးလုပ်ငန်းတွေကိုလုပ်ကိုင်နေပုံရတယ်လို့လေလာသုံးသပ်သူတွေကပြောဆိုလိုက်ပါတယ်။ဒါမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ထုတ်လုပ်ရေးအစီအစဉ်တွေကိုနှိကွေးသွားအောင်လို့ဆိုပြီးနိုင်ငံတကာကချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေထိရောက်မှုမရှိဘူးဆိုတာကိုဖော်ပြနေတာဖြစ်တယ်လို့အမေရိကန်အခြေစိုက်နျူကလ িয়ার လက်နက်မပြတ်ပွားရေးသုတေသီအဖွဲ့ကသုတေသီတွေကပြောဆိုလိုက်ပါတယ်ရှင်။ဂျေရုဆလင်မှာပြီးခဲ့တဲ့လတုန်းကယထာပူတရုံတခုမှဝင်ရောက်တိုက်ခတ်ပြီးတော့လူနှစ်ယောက်ကိုတတ်ဖြတ်ခဲ့တဲ့ပါလက်စတိုင်းအကြမ်းဖက်သမားတဦးရဲ့နေအိမ်ကိုဒီအစ္စရေးလုံခြုံရေးတပ်ဖွဲ့တွေကဒီကနေ့ဖျောချဖျက်ဆီးလိုက်ပါတယ်။ဂျေရုဆလင်မြို့ကဂျူးဖျားရှင်ကိုကြောင့်တခုမှလူငါယောက်ကိုတတ်ဖြတ်ခဲ့တဲ့ပါလက်စတိုင်းနှစ်ဦးရဲ့နေအိမ်တွေကိုဖျက်ဆီးပစ်ဖို့လဲဒီအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟုကမနေ့တုန်းကအင်္ဂါနေ့မှာပဲပြောဆိုခဲ့ပြီးတဲ့နောက်မှာအစ္စရေးလုံခြုံရေးတပ်ဖွဲ့တွေကအခုလိုဒီပါလက်စတိုင်းတိုက်ခတ်သူရဲ့အိမ်ကိုဖျောချဖျက်ဆီးလိုက်တာဖြစ်ပါတယ်ရှင်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလို့ဆိုတဲ့လူမောက်ကူးသူ600ကူးခံရသူ600ကျော်ကိုတောင်အာရှဒေသကမ်းလွန်ပင်လယ်မှာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကကယ်တင်လိုက်ပါတယ်။ဒါအဖြစ်လူမောက်ကူးခံရသူတွေကိုကယ်တင်တာမှာတစ်ချိန်တည်းနဲ့အရေးအတွက်အများဆုံးကယ်တင်မှုဖြစ်ပါတယ်။အဲ့ဒီလူတွေကိုမြန်မာအလံလွှင့်ထူထားတဲ့ပေ80ကျော်ရှိတဲ့သင်္ဘောပေါ်မှာတွေ့ခဲ့ရတာပါ။သင်္ဘောဝန်ထမ်း14ဦးကိုလူမောက်ကူးတယ်လို့ဆိုတဲ့တန်တရားနဲ့ဖမ်းဆီးထိန်းသိမ်းထားပါတယ်ရှင်။
တဲ့တင်အချင်းချုပ်ကိုမှတ်ကွန်ပျူတာကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်တင်ကြီးထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Essento Tipare ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ line to meter 16.25 ရောကနေအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးဆုံတွေ့ကြအောင်ပါ။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ရှင်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.